1368ခုနှစ်ကဆုံးလဆန်းလေးရဲ့1600ခုနှစ်ဧပြီလ30ရက်နေ့ညတွင်ဘုံညိုဓမ္မတုဒ္ဒတောရသာသနာ့ရိတ်တာ၌ရှင်ရင်ပြပအပ်တော်မေလ9ရက်တရားစခန်း၌ဟောကြားအပ်တော်အာထုတ်လီပြင်တရားတော်ဒီကနေ့ညမှာအထုတ်လီပင်လို့အမည်ရတဲ့လုပ်ပေးတရားတစ်ပုဒ်ဟောချမ်းသာကြမယ်။ရှင်းဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စေမြာသုံးလောကထွထာတပည့်မြို့မြတ်စွာဘုရားရဲ့အဘံဂုံတမ္မာတံဗုဒ္ဓဂုံဘဂဝါဂုံတို့ကိုအာရုံပြုပြီးတော့အလုံးနမောတတ္တဘုရားရှိခိုးနဲ့ညီညာညာရှိခိုးပူဇော်ကတော်ကြရအောင်နမောတတ္တဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓသာနမောအရဟတောလူမင်းနတ်မင်းဇမားမင်းတို့ဤဝစင်ကိုယောပူဇော်သူကိုခံတော်မူတတ်ပါပေထသောအရဟတော1500ကိလေသာမဝေကွာသောမူတ္တပါပိထသောအရဟတောစိတ်ွယ်ရ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစည်တော်မမူတ္တပါပိထသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တရားမံကိုဆရာမကူတရားဘုညာဖြင့်ထိုးသွင်း၍သိမြင်တော်မူတတ်ပါသေးထသောတတဘဂဝတော်ဣတရိယဓမ္မယတ္တာသီရိကာမတယတမိဘုံချောက်တိနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအားနမောနမာမိသစ္ခိုးပါယေရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြောမံကိုယ်တရား၍ကရောယုကျိုးလက်ဆုံးမောကသစ္ခိုးပါယေရှင်ဘုရားအလုံးဘုရားရှင်ကိုသစ္ခိုးပူဇော်ပါဘုရားရှင်ကိုသစ္ခိုးပူဇော်ပြီးတဲ့နောက်အာထုတ်နီးတင်ဆိုတဲ့လုပ်ပေးတရားဟုတ်ကြလားကြမယ်တရားလုပ်ကိုကျင့်ကြံအားထုတ်ပွားများကြမယ်ဆိုတော့ဒီတရားသမားကိုအားထုတ်တဲ့ချိန်ခါမှာဘယ်နည်းပဲပုံကျင့်ရမယ်ဘယ်လိုအားထုတ်ရမယ်ဘယ်လိုနှလုံးသွင်းရမယ်ဆိုတာတွေကိုသိစေဖို့ပေါ့ကိုမင်းမီတို့ကျင့်တဲ့တရားသမားနေ့လက်ညှိုးညီဖြစ်တဲ့ရှင်နေမျိုး ရှိဘွားအထုံးမဲ့တရားသမားရရှိစေဖို့အတွက်တင့်တော်တယောက်ပတ်တဲ့ခြင်းနေမျိုးဖြစ်အောင်ဘလို့ကျင့်မယ်ဘလို့ကြံမယ်ဘလို့နေမယ်ဘလို့ထိုင်မယ်ဆိုတာကိုသိရအောင်ဘုန်းကြီးတို့ဒီကနေ့ညမှာခொနည်းတန်တန်စတဲ့ကြည့်ကြအထုံးမဲ့ယောဂီများတွေအထုံးပြီးသင်တဲ့တရားဟောပေးပါမယ်အဲဒါဒီတရားကိုမှတ်မိအောင်အလုံး၄ငါးလေးနဲ့ခွေးတိုင်ပြင်းမယ်ဆိုကြည့်ပါအိနေပါစာနေပါစကားနေပါကြာရမည်အိနေပါစာနေပါစကားနေပါကြာရမည်အိမ်နေပါသာနေပါစကားနေပါကြာရမည်တရားဓမ္မကိုကြင်ကြာအာထုံမဲ့ယောဂီသူတော်စင်သည်အိမ်နေရမည်အစာနေရမည်စကားနေရမည်ဘယ်နှမျိုးနေရအဲအဲ့ဒီ၃မျိုးနေဖို့လိုချင်တယ်ပေါ့အဲ့ဒီသုံးမျိုးဒီဘုန်းကြီးတော်ပြိဿတရားဓမ္မရဲ့တိုးတက်မှုအတွက်အနောက်အရှင်တို့ဒီလိုပြောရင်လေးပဲညပါလေကျင့်ကြံပွားများအားထုတ်မဲ့တရားဓမ္မသူကျင့်တော့ကျင့်တယ်အားတော့ထုတ်တယ်အဲ့လိုအားထုတ်ကျင့်ကြံတဲ့အချိန်ခါမှာရတဲ့ညတိုက်တဲ့တရားဓမ္မဘာလို့မရတာလဲတည်တည်သိလိုက်တဲ့အသိဉာဏ်တွေဘာလို့မဖြစ်လာမပေါ်လာတာလဲလို့ကြည့်လိုက်လို့ချင်းဒီ၃ချက်ကိုတွေ့ရတယ်အဲ့ရဲ့အစာရဲ့စကားရဲ့ဘယ်နှမျိုးဘယ်နှမျိုးနေရနံပါတ်၁ဗာနေရမယ်အဲ့အိချိုးရမယ်ကိုကိုရဲ့ရည်ရချက်ကိုအားထုတ်ဖို့ရောက်လာကြတယ်ဆိုတော့ခေါင်းကြီးနဲ့ပြိဿတ်တရားသမားကျင့်တဲ့အချိန်ခါမှာစတ်နိုင်တယ်များတရားသိခြင်းမြင်ခြင်းရခြင်းနဲ့ယောဂီသည်နိုးကြံနေတဲ့အချိန်ခါကာလများများရှိဖို့လိုတယ်အဲ့ညာနေပြီဆိုလို့ရှိရင်အသိဉာဏ်တွေထုံထိုင်းပြီးတော့သိဉာဏ်တွေလည်းပဲမပွင့်နေတော့တနေ့တနေ့အိတ်တန်နေပဲအချိန်ကုန်ငိုက်တန်နေပဲအချိန်ကုန်ဆိုလို့ရှိရင်အဲ့ဒါတရားသမားတိုးတက်ပါမလားတို့တက်ဘူးတဲ့အခုအဲ့ကျိန်သတ်မှတ်ထားပါတဲ့ဒီတရားပွဲပြီးတဲ့ချိန်ကိုယ်တိုင်ခွဲတော့ပေါ့အဲ့ဒါကိုယ်တက်တော့ပြင်ပါ냐ကိစ္စတွေပြီးရင်အဲ့တဲ့ချိန်ရောက်ပြီမနေ့ကျရင်ပဲချိန်ထားချိန်သတ်မှတ်ထားလို့ဆိုလို့ရှိရင်မနေ့၄နိုင်ပြီပေါ့တရားကျင့်တဲ့ယောဂီတို့အတွက်တင့်လျော်တဲ့အဲ့ချိန်အလုံးစုံ7နိုင်ရနေ4နိုင်ဆိုတော့တစ်နေ့6နိုင်လောက်တော့ရှိပါတယ်နော်24နိုင်ရှိတဲ့အထင်မှာ6နိုင်ကြီးဆိုတဲ့အချိန်ခါကာလသည်တဏိတာရဲ့၄ဘုံ၃ဘုံပါပဲ။ကတိ၄ဘုံ၃ဘုံကာလအိစက်အနာယူပြီးပြီဆိုလို့ရှိရင်ကျန်တဲ့17နိုင်ကြီးတည်းဘာလို့ရမယ့်အချိန်လဲ။တရားကျင့်ရမယ့်အချိန်ဘာလို့ရမလဲ။ကဲတရားကျင့်ရမယ့်အချိန်ကဘယ်နှနိုင်ကြီးလဲ။17နိုင်ကြီးပေါ့နော်။အဲ့ဒါနှစ်နေ့နိုင်အဲ့ရကထပြီးတော့ည9နိုင်10နိုင်အဲ့ရဝင်တဲ့ဒီဒီချိန်ကာလသည်ကိုတရားကြည့်ရမယ့်ချိန်လို့သတ်မှတ်ထားလိုက်လို့ရှိရင်အဲ့ဒီယောဂီသည်အိတ်နေတယ်ပေါ့နောက်တစ်ချက်အစာနေရမယ်ဆိုတာကအခုဒီမှာချက်ပန်းတိလန်းနဲ့ကျင့်ကြံပွားများအထုတ်ကြတော့နှစ်စိုးဤအာယုံစွမ်းတစ်ချိန်နေ့လည်ကြလို့ရှိရင်နေ့ကင်းအဟာရနေ့စွမ်းတစ်ချိန်ပေါ့ညနေဘက်မှာကျိုးရည်ကျော်ရည်ဒီချိန်၃ချိန်ဝိနောပရိဒါအဲ့ဒါမိဝဲရင်သုံးဆောင်ရင်ဒီခန္ဓာကိုယ်အတွက်ညှတာပါပြီလုံလောက်ပြီကေတံထက်ကိုပို့ပြီးတော့စားကျင်နေညဘက်လည်းမနေနိုင်ဘူးစားကျင်သေးသေးအထက်ထက်အချင်းချင်းလေးပဲစားကျင်နေဆိုလို့ချင်းအစာနေတာလားအစာများတာလားကေပုံမှန်အခုတရားနေပြီးတော့လူရှင်နေထူထမ်းတဲ့အာဟာရဖုံးပြီးသုံးဆောင်တင့်တော်ညှတာတဲ့အစာအာဟာရမိဝဲသုံးဆောင်ရရင်လုံလောက်ပြီလို့နှလုံးသွင်းကကျင့်ရင်နဲ့အဲ့ဒါအစာနေတဲ့ယောဂီပေါ့ဟုတ်ပြီလားနောက်တစ်ခုဗာနေရစကားနေရမယ်အဲ့ဒါတော့အရေးကြီးဆုံးပဲနော်တရားထုတ်ဖို့လာတာလားစကားပြောဖို့လာတာတရားထုတ်ဖို့လာကြတာအတူရောက်တော့မှတရားမပြောက်အပြီးကျမ်းဖွဲ့မိတ်ဆွေဖွဲ့ သားကြောင်သမီးကြောင်ရှင်မျိုးသားချင်းကြောင်လောက်ကန်ကြောင်စီဝါကြောင်ပေါ့ဒီကြောင်တွေပြောနေမယ်ဆိုလို့ရှိရင်တရားရမှန်လားစကားရမှာခုယောဂီတွေကဘာလို့ကျင်လဲစကားလို့ကျင်လားတရားလို့ကျင်လားတရားလို့ကျင်လို့ရှိရင်စကားလျှော့เนาะကဲတန်းနိုင်ပဲနဲ့တရားနဲ့ပဲနေစကားမပြောပဲနေနေကဲမလဲတော့မဆောင်တာပြောရမှာပြောပေါ့ဘုန်းကြီးတို့တရားစစ်တရားမေးတဲ့အချိန်ကျရင်တော့အဲ့ဒါတော့ပြောရမယ်เนาะစကားနဲ့ရမယ်ဆိုပြီးတော့အဲ့ဒါဘုန်းကြီးတို့တရားစစ်တဲ့အချိန်ကျရင်တို့မပြောတော့ကျန်တဲ့ကုအဆောင်မှာကိုနေတဲ့အချိန်တော့ပြောမယ်ဆိုလို့ရှိရင်တော့မဟုတ်သေးဘူးเนาะဘယ်နှမျိုးနေရမလဲ3မျိုးနေရအဲ့ရဲ့အစာရဲ့စကားရဲ့နောက်တစ်ခုဆိုကြည့်노ချိန်မှတိအိတ်ချိန်တိမပြတ်ဆက်အောင်ကျူရမည်နိုးချိန်မှတိအိတ်ချိန်တိမပြတ်ဆက်အောင်ကျူရမည်နိုးချိန်မှတိအိတ်ချိန်တိမပြတ်ဆက်အောင်ကျူရမည်အဲ့ရကနိုးတက်လာတဲ့အချိန်ခါကစအဲ့ရဝင်အိတ်ချိန်ကာလတိုင်အောင်တိချာကာလသည်အဆက်မပြတ်ရှုမှတ်နေရမယ်ရှုမှတ်ရမယ်အချိန်အဆက်မပြတ်ရှုရမယ်ဘယ်လိုရှုရမလဲဘုရားတို့တရားအောက်အာထုပ်ပိုင်းတရားစကံတွေလည်းပဲအချိန်ပေါင်းများစွာဝင်နေလာပေါင်းများစွာချိန်ပေးပြီးတော့လည်းပဲရှင်းနေဒါမဲ့လို့တချို့တချို့တရားမရဘူးတရားအထုပ်ကတော့ဆင်မပြေသေးဘူးပြညာနဲ့မပေါ်သေးဘူးတရားမရနိုင်သေးဘူးလို့ဖြစ်နေတာပြီးဘာကြောင့်လဲလို့ကြည့်လိုက်လို့ချင်းအဆက်ပြတ်သွားလို့ဘာပြတ်သွားခုဆက်ပြတ်ပြီးတော့အားထုတ်ရမလားအဆက်မပြတ်လားဆက်မပြတ်ရဘူးလေမိုးလင်းကနေမိုးချုပ်တနည်းသာဆက်မပြတ်အားထုတ်နိုင်ရင်အဲယောဂီဘုန်းကြီးပြိဿတရက်နှစ်ရက်နဲ့ကိုတရားတွေ့เนาะတည်တည်တည်လိုက်တဲ့တရားညာတင်ညာတိုက်တဲ့တရားမြင်နေမြင်လိုက်တဲ့တရားကိုလိုချင်ရခြင်းသိခြင်းတဲ့တရားဒီတရားဓမ္မဒီဘယ်လိုအားထုတ်ရမလဲဆိုရင်အစမပြယူရမယ်ဘယ်လိုယူမလဲကဲပြတ်တောင်းပြတ်တောင်းလားအစမပြလားဆက်နဲ့ပြဆိုတာဒီဘုန်းတော်ပြိဿယူမှတ်တဲ့စိတ်ဇက်တိုက်ဖြစ်နေဖို့ဆိုလိုတာကိုယူတဲ့စိတ်မှတ်တဲ့စိတ်ဒီစိတ်ဖြစ်နေသမျှကာလပတ်လုံးစိတ်ဖြစ်တဲ့အချိန်တိုင်းအချိန်တိုင်းမှာသူ့စိတ်ကြီးပဲဖြစ်နေတယ်။တခြားကိုစဉ်းစားတဲ့စိတ်၊တခြားတွေးတဲ့စိတ်၊တခြားအာရုံပြုတဲ့စိတ်တွေမပါဘဲနဲ့တောက်လျှောက်တစ်နေ့လုံးသူ့စိတ်သာဖြစ်နိုင်ရင်တရားခဏလေးနဲ့ရတယ်၊လွယ်လေးနဲ့ရတယ်။ဒါကြောင့်မို့လို့ချိန်ကနေပြီးတော့အိပ်ကျော်တဲ့အချိန်တိုင်းအောင်ဒီကာလပြီးရှုနေရမယ့်ကာလ၊မှတ်နေရမယ့်ကာလ၊အားထုတ်နေရမယ့်ကာလဘုရားတို့မှာရှိပွားအပြည့်ကြံအာထုတ်တဲ့နည်းကဓမ္မနုပသနာသတိပဋ္ဌာန်နည်းပါဓမ္မနုပသနာသတိပဋ္ဌာန်နည်းမှာအဓိကအားဖြင့်ဘာရှုသလဲလို့ပြောရမယ်ဆိုလို့ရှိရင်ယုံနဲ့နာမ်ကိုရှုတယ်လို့ပြောရမယ်ပေါ့ဘာရှုထားလဲယောဂီတွေဘာကိုရှုရမှာလဲယုံနဲ့နာမ်ဒါမှလို့အဲ့ဒီယုံနဲ့နာမ်ကိုရှုတဲ့နေရာမှာဘုရားတို့ကအပစ်ရှုတဲ့ဇီကနေပြီးတော့စပီးတယ်ကျူမရမယ့်နေရာကိုသတ်မှတ်ပေးတယ်ပေါ့အသက်ရှူတဲ့စီကယူတော့လူတိုင်းလူတိုင်းဒီဘုန်းကြီးတို့ပြိဋ္ဌာန်အားတနေ့လုံးအသက်ရှူတယ်နေ့တိုင်းနေ့တိုင်းအသက်ရှူတယ်လာတိုင်းလာတိုင်းနေ့တိုင်းနေ့တိုင်းမသိမချင်းဘာလုပ်နေကြလဲလို့ကြည့်လိုက်လို့ရှင်အသက်ရှူတဲ့အလုံးမလုပ်ဘူးလားကဲအသက်ရှူတဲ့အလုံးကိုမလုပ်တဲ့အချိန်ဆိုတာကြည့်ရလားအဲအိတ်နေရင်လည်းရှူတာပဲစားနေရင်လည်းရှူတာပဲစကားပြောနေရင်လည်းရှူတာပဲနော်လမ်းသွားနေရင်လည်းပဲအသက်ရှူတာပဲအနားယူပြီးတော့လေးမြောင်းနေတဲ့ချိန်ခါမှာလည်းပဲအသက်ရှူတာပဲငငယ်လေးကနေပြီးတော့ဒီနေ့ချင်းမသေးမချင်းဘာလုပ်နေကြလဲအသက်ရှူနေကြတော့အသက်ရှူတဲ့နေရာမှာရှုမှတ်တတ်ရင်ဘယ်ချိန်ပဲဖြစ်ဖြစ်ဘယ်နေရာပဲဖြစ်ဖြစ်ဘယ်လိုနေထားဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်ပေါ့ဘုန်းကြီးတို့ယောဂီများရှုလို့မှတ်လို့အားထုတ်လို့ရပါလိမ့်မယ်အဲဒါကြောင့်အသက်ရှူတဲ့နေရာမှာရှုနည်းကိုပထမဦးဆုံးဘုန်းကြီးသင်ပေးမယ်လိုက်ပြီးတော့ဆိုကြည့်ဝင်လေတိုးမှုတတိပြုရုပ်ဟုရှူရမည် ဝင်လေတို့မှုတတိပြုရုပ်ဟုရှုရမည်ဝင်လေတို့မှုတတိပြုရုပ်ဟုရှုရမည်ကဲအသက်ရှုသွင်းနေဆိုတာအမှန်တကယ်ပြောလို့ရှိရင်လေးကိုရှုသွင်းတာပါရှုသွင်းလေကိုရှူသွင်းလိုက်တော့နှာခေါင်းထဲကိုဘုရားပြိဿအသက်ရှူတဲ့အချိန်ခါမှာလေဝင်လာတယ်ပေါ့တကယ်တော့ပြောမယ်ဆိုလို့ရှိရင်အသက်ဝင်လာလားလေဝင်လာကဲအဲ့ဒီလေဟာအသက်တည်းများအရေးကြီးတယ်အသက်ရှင်ရပ်တည်နိုင်ဖို့အတွက်လေမရှိရင်မဖြစ်ဘူးလေမရှူရရင်မဖြစ်ဘူးပေါ့ဒီခန္ဓာကိုယ်ရဲ့လိုအပ်ချက်အောက်ဆီဂျင်နဲ့ရဖို့အတွက်ပြပကလေကိုရှူဖို့ရှူရအဲ့တော့အသက်ရှူလိုက်တဲ့အချိန်ခါမှာဒီနာသေးပြနှာခေါင်းများမှာပဋိထားပြီးတော့ကြည့်လိုက်လို့ရှိရင်လေးဝင်လာတာတွေ့လိုက်အဲ့ဒီလေးကိုနာမည်ပေးမယ်ဆိုလို့ရှိရင်ဝင်လေလို့ခေါ်တယ်ပေါ့နော်ပါဠိလေကဲဒီလိုဆိုလို့ရှိရင်ခန္ဓာကိုယ်ကပြန်ထွက်သွားတဲ့နေရာပါဠိဖြစ်ထွက်လေပေါ့ဝင်လေနဲ့ထွက်လေဝင်လေဝင်လာတဲ့အချိန်ကနာသေးပြနှာခေါင်းများမှာဘာဖြစ်သွားသလဲဘလို့အနေထားမျိုးဖြစ်သွားလဲဘလို့ခြေနေမျိုးဖြစ်သွားလဲလို့နည်းနည်းလေးကယုတ်တဆိုင်နဲ့ကြည့်လိုက်လို့ရှိရင်နှာခေါင်းမှာလေတိုးတဲ့သဘောလေးတွေ့လိုက်နော်ကိုလေတိုးတယ်လေတီတိုးတဲ့သဘောတရားရှိကိုပန်းဝန်းကျင်မှာလေတိုက်တဲ့အချိန်ခါမှာသိရလေးတွေလှုပ်သွားတကန်းလေးတွေလှုပ်သွားတယ်ရာဝတ္ထုလေးတွေလေတိုက်တဲ့ခါမှာရိပ်သွားတယ်ပေါ့ဒါကြည့်တော့အပြည့်လေတီတိုးတဲ့သဘောရှိဘာသဘောရှိလဲအဲ့တော့နှာခေါင်းများနှာသီးများမှာလေတိုးဝင်လာတဲ့အချိန်ခါမှာအဲ့ဒီတိုးတဲ့သဘောတရားလေးဒီဘာတရားလေးဆိုလို့ရှိရင်ရုပ်တရားတိုးတဲ့သဘောတရားဒီဘာတရားကုတ္တမနုပသနာနည်းနဲ့ရှိမှဆိုရင်ဘုန်းကြီးပြောခဲ့တဲ့ရုပ်နဲ့နာမ်ကိုရှင်းရမှာနော်ရုပ်နဲ့နာမ်ရှင်းတဲ့အချိန်ခါမှာသက်ရှင်လိုက်လို့တိုးဝင်လာတဲ့သဘောအဲ့ဒီတိုးသဘောလေးဒီရုပ်တရားမှတ်တော့တိုးသဘောဒီဘာတရားတိုးတဲ့သဘောတရားကိုဘုန်းကြီးတို့ပြိဿဒါယောက်ျားမိန်းမလို့ခွဲလို့ရလားကဲဖြူပဲအနီပဲအဝါပဲလို့ပြောလို့ရလားအလုံးအဝိုင်းလို့ပြောလို့ရလားသဘောတရားပဲရှိတယ်ဘာပဲရှိတိုးတယ်ဆိုတဲ့သဘောတရားလေးပဲရှိတယ်တိုးတာဒီသဘောတရားလေးတစ်ခုအဲ့ဒီသဘောတရားဒီဘုန်းကြီးတို့ပြိဿအစုခံထားမယ်ရုပ်နဲ့နာမ်နှစ်ခုမှပါဖြစ်မယ်ရုပ်တရားဘာတရားလဲကတိုးနေတယ်တိုးဝင်လာတယ်လို့သိလိုက်တဲ့အသိကဘာတရားအသိကနာတော့အသိဒီဘုန်းကြီးတို့ပြိဿတ်စိတ်နဲ့ဆက်ဆက်တယ်အသိစိတ်လို့သုံးတယ်ပေါ့တိုးလာတဲ့သဘောတရားကိုသိတာကနာတိုးတာကယုံအဲ့ဒါအရှိကံထားမှာပဲယုတ်ကိုရှုခြင်းရှုနာကိုရှုခြင်းရှုတိုးတဲ့သဘောတရားတစ်ချက်ရှုသိလိုက်တာကိုတစ်ချက်ရှုယုံနဲ့နဲ့တွဲပြီးတော့ရှုလေရတယ်။အာရမရှုလို့မလို့မရဘူး။မရှုတတ်မမှတ်တတ်ပေးဘူးဆိုလို့ရှိရင်တစ်ချက်လေးတိုးသွားရင်ယုံလို့ရှုလိုက်။နောက်တစ်ချက်တိုးသွားရင်ယုံလို့ရှုလိုက်။နောက်တစ်ခါတိုးသွားရင်ယုံလို့ရှုလိုက်လို့တိုးတဲ့သဘောတရားလေးကိုသာရှုရင်လည်းပဲမရဘူးလား။ဒါပေမဲ့တတိတော့ထားမယ်နော်။အမြဲတမ်းဘုန်းကြီးတို့ပြိဿအသက်တော့ရှုနေတယ်တိုးနေမှတချို့သိတော့မသိ။နော်ရှူတော့ရှူနေတာပဲငငယ်လေးကနေပြီးတော့ခုချင်းတည်းအသက်မရှူတဲ့နေ့အသက်မရှူတဲ့အချိန်အသက်မရှူတဲ့လူအသက်မရှူတဲ့တတ္တဝါလို့ရှိလားဒါပေမဲ့လို့သိတဲ့သူနဲ့မသိတဲ့သူတော့ကွာတယ်နော်ဘယ်သူကသိတုံးတတိထားတဲ့လူမှသိတယ်ဘာထားမှာကိုယောဂီတွေကအမှတ်တမဲ့နေရမှာလားတတိထားမှာအမှတ်တမဲ့နေလို့မဖြစ်တော့ဘူးခါတိုင်းခါတိုင်းနေတာဘာမှသတိမထားဘူးအသက်ရှူတာရှူနေတာပဲရှူနေမှန်းတော့မသိဘူးရှူတဲ့လို့လုံးနေမှန်းတော့ဘယ်လိုမဆိုင်ဘူးကိုကတော့သတိထားလိုက်တယ်ဝင်လေတိုးလာတဲ့အချိန်ကမှတိုးတဲ့သဘောတရားကိုသတိပြုဝင်လေတိုးမှုသတိပြုရုပ်ဟုရှူရမည်ဝင်လေတိုးမှုသတိပြုဘယ်လိုရှူရမလဲရုပ်လို့ရှူရမယ်တိုးဝင်လာတဲ့သဘောတရားရှိနေတယ်လို့ပြီးသွားတဲ့အသိဉာဏ်တိုးလာပါလားဟုတ်ပါလားလီလေးနှာခေါင်းများတိုးသွားတယ်ဖြတ်တန်းသွားတယ်လို့ဘုန်းကြီးတို့ပြိဿသိလိုက်တဲ့အသိဉာဏ်လေးကိုနာလို့ရှုမယ်အသိဉာဏ်လေးကဘာလဲနာတရား တိုးဝင်လာတဲ့သဘောကရုပ်တရားဒါပထမဆုံးအကျင့်စပြီးတော့အာထုတော့မယ်ထိုင်လိုက်တာနဲ့တစ်ကြိမ်နဲ့မိမိတို့ချမ်းသာတဲ့တတတတဖြစ်တဲ့အနေထားပေါ့တင်မလင်းခွေရင်ခွေကျုံထိုင်ရင်ထိုင်စိတ်ချမ်းသာတဲ့အနေထားနဲ့ထိုင်ပြီးလို့ရှိရင်ခါးကိုဖြောက်ဖြောက်မှန်မှန်ထားဥကောင်းကလေးပဲဖြစ်တဲ့ကြည်နော်ပေါင်းပေါင်းပဲလက်နှစ်ပဲတင်မယ်ပဲပဲလက်ကိုအောက်ကထားညာပဲလက်ပေါ်ကတင်လက်မထိပ်လေးနှစ်ခုဖြည့်ထားပြီးမျက်စိအသာမိတ်နှကန်းအသာစီးပြီးတော့တစ်ကိုယ်လုံးပြင်းစရာပြောင်းစရာမရှိတော့ဘူးနေထိုင်ခက်နေတာမရှိတော့ဘူးဆိုလို့ရှိရင်အသက်ရှူတဲ့စီမှာအာယုပြူသက်ရှူလိုက်တဲ့အချိန်ကမှတိုးဝင်လာတဲ့သဘောတရားလေးပြိထားမိလိုက်မယ်ပေါ့တိုးလာတဲ့သဘောတရားကိုရုပ်လို့ရှူပြလိုက်တာကနံလို့ရှူနောက်တော့ကထွက်လေထွက်သွားတော့ဘာဖြစ်တုံးဆိုလို့ရှိရင်တွန်းကန်တဲ့သဘောတရားတွေ့လိုက်။ဘာကြီးလဲဝင်လာတဲ့လေကိုဒီတိုင်းခန္ဓာကိုယ်ထဲမှာမထားဘူး။ပြန်ပြီးတော့ရှူထုတ်ပြစ်တယ်။ပြန်ပြီးတော့ထုတ်ပြစ်တယ်ပေါ့။မလို့အတ္တတ္တိပြန်ထွက်သွားအောင်ဆိုပြီးတော့အဲ့ဒါအသက်ရှူထုတ်ပြစ်ဒါကိုအဲ့ဒီထွက်သွားတဲ့လေကိုကြတော့ဘာလေးခေါ်လဲထွက်လေ။နော်ဝင်လာတဲ့လေကဘာလေးလဲကိုထွက်တဲ့နေရာအဲအဲ့ဒီထွက်နေထွက်သွားတဲ့အချိန်ကမှဘာဖြစ်လဲလို့သတိပြုကြည့်လိုက်လို့ရှိရင်တုံးကံတဲ့သဘောတွေ့ဘာသဘောလဲကဲဝင်လာတော့လည်းပဲတိုးပြီးတော့ဝင်လာသလိုပြန်ထွက်သွားတော့လည်းပဲခွေးတို့ခန္ဓာကိုယ်ရဲ့အနေနဲ့တိုးပြီးတော့ထွက်သွားတယ်ပေါ့တိုးပြီးတော့ထုတ်လိုက်တယ်ပေါ့ဒီသဘောလေးဒါကိုရုပ်လို့ယူရမယ်တိတဲ့အသည့်ကိုနာမ်လို့ယူရမယ်ပေါ့ဆိုကြည့်ထွက်လေတွန်းမှုတတိပြုရုပ်ဟုရှုရမည်ထွက်လေတွန်းမှုတတိပြုရုပ်ဟုရှုရမည်ထွက်လေတွန်းမှုတတိပြုရုပ်ဟုရှုရမည်ပါဠိခေါ်ထွက်လေတွန်းသွားတဲ့အချိန်ကမှတွန်းမှုကိုသတိပြုပါတွန်းသွားတဲ့သဘောတရားလေးကိုကြည့်လိုက်ပါတွန်းသွားတာသည်ငါသူတစ်ပါးလည်းမဟုတ်ပါဘူးတွန်းကန်သွားတာကိုဘုရင်တပရိသတ်ငါတွန်းနေလို့ပြောလို့ရလားကဲအဲ့ဒါကိုသူပဲလို့ပြောလို့ရလားယောက်ျားပဲမိန်းမပဲလို့ခွဲလို့ရလားအလုံးဝိုင်းပုံသဏ္ဍာန်ရဲ့လို့ပြစရာကိုရှိလားဘာပဲရှိတော့သဘောတရားပဲရှိတယ်တရားထုတ်တယ်ဆိုတာဘုရားတော်ပြိဿတရားသဘောဆိုတာအမှန်ပြောရင်သဘောတရားကိုရှုတာဘာကိုရှုတာကဲကိုယ်ကိုယ်မှရှိနေတဲ့သဘောတရားကိုယ်စိတ်ထဲမှာရှိနေတဲ့သဘောတရားလေးတွေကိုလိုက်ကြည့်လိုက်ကြည့်နေတာကိုတရားထုတ်တယ်လို့ခေါ်တာပဲဒီခန္ဓာကိုယ်ရဲ့ရှင်နေခန္ဓာကိုယ်ရဲ့ရှင်ပြဲခန္ဓာကိုယ်ရဲ့ဖြစ်စဉ်ခန္ဓာကိုယ်ရဲ့သဘာဝကိုသိနာလေအောင်လို့တဲ့အမှန်တကယ်ရှိနေတဲ့သဘောတရားကိုဘုရင်တော်ပြိတ္တသေသေးချာချာလိုက်ကြည့်ရ။ဘာရှိလဲ။ဒီကောမှာဘာဖြစ်သလဲ။ဘလို့နေထားမျိုးလဲ။ဘယ်နည်းပဲပုံဖြစ်သွားလဲ။ဘယ်နည်းပဲပုံပြတ်သွားလဲ။ဒါကိုသိနာလေဖို့အတွက်ကြည့်နေတဲ့အလုပ်ပြီးတရားအားထုတ်တဲ့လုံလို့ပြောတယ်နော်။အမှန်တကယ်ပြောလို့ရှိရင်အရှင်းဆုံးပြောမယ်ဆိုလို့ရှိရင်တရားထုတ်တယ်ဆိုတာဒီယုံနံကိုကြည်နေတာ။ဘာကြည်တာ?ကဲတခြားဘုန်းကြီးတို့ပြိတ္တကြည်စီရလို့ရဲ့လား။အဲ့ဒါကြောင့်မျက်လုံးမိတ်ပြီးတော့အထုတ်ရတာနော်။ကဲတခြားဟိုဒီဒီလိုက်ကြည်စီရမလိုဘူး။ယုတ်တရားနဲ့နံတရားတွေ့အောင်။ကိုယ်ခန္ဓာတွေရှိနေတဲ့တကယ်ရှိတကယ်ဖြစ်နေတဲ့ယုံနဲ့နံဒီသဘာဝတွေနားလည်အောင်နဲ့စောင့်ကြည့်နေတဲ့သတိပြုကြည့်တယ်။ပြေပြေချာချာအကဲခံပြီးတော့ကြည်နေတဲ့လုပ်ပြီးတရားထုတ်တဲ့အလို့ဆိုတော့အခုထွက်လေထွက်ချိန်မှာတွန်းကန်တဲ့သဘောရှိတယ်။တွန်းကန်တဲ့သဘောတရားပြီးဘာတရားခေါ်မလဲ။ရုပ်တရားတွန်းသွားတယ်လို့သိလိုက်တာပြီး။နံတရား။ဘာနဲ့ပါလဲ။ရုံနဲ့နံအဲ့ဒီနှစ်ခုပြီးအစုခံတရား။ဘာခေါ်?အဲဘုန်းကြီးတို့တရားနယ်ပယ်မှာယောဂီတွေပြောကြပါလေ။အစုခံနဲ့အစုညာအစုကံနဲ့အစုညာတက်ရမယ်အစုကံမှန်ရမယ်အစုညာမှန်ရမယ်စသည်ဖြင့်ဒီလိုသုံးနှုတ်နေကြတော့အစုခံသည်ဘာနဲ့ပါလဲယုံနေနံအဲ့ဒီယုံနေနံကိုဘုရားပရိသတ်သိအောင်ကြည်နေတာသိနေတဲ့ဉာဏ်သည်အစု ညာပေါ့ယုတ်တရားကိုပြုပြုမိရင်ပြိထားမိရင်လည်းပဲယုတ်လို့သိရမယ်နတ်တရားကိုကယူဆိုင်ပြီးတဲ့အချိန်ကမှလည်းပဲနမ်းလို့သိနေရမယ်ဝင်လေဝင်လာခြင်းထွက်လေထွက်သွားခြင်းမှဖြစ်ပေါ်တဲ့ယုံနဲ့နမ်းအဲ့ဒါဘုန်းကြီးတို့ပြိသတ်ထိုင်ရင်းနဲ့ရှုတဲ့နေရာမှာအကောင်းဆုံးသောရှုခွင့်ရှုွက်ပဲကိုများသောအားဖြင့်ဘုန်းကြီးတို့ကဒီတနေ့မှာထိုင်ရင်6ချိန်ပေါ့9ချိန်ပေါ့တလို့ရှိအဲ့တိုင်းဒီကာလမှာအဓိကထားဘယ်နေရာရှိရမလဲပင်တိုင်းနေနဲ့ဘာရှိရမလဲဆိုလို့ရှိရင်နှာသီးများနှာခေါင်းများမှာဖြစ်ပေါ်တဲ့အခြေအနေကိုကြည့်အဲ့ညမှာဖြစ်လာတဲ့သဘောတရားလေးကိုဂယုဆိုင်တဦးနဲ့တူတရားနဲ့တရားတော့တူခြင်းတူမှတူမယ်ပေါ့တူခြင်းလည်းပဲတူလိုက်မယ်တချို့တချို့ကျတော့ဘုန်းကြီးတို့ပရိသတ်နှာသီးများနှာခေါင်းများမှာလေတိုးဝင်လေပြန်ထွက်သွားတဲ့အချိန်ခါမှာဘာသိလိုက်တုံးဆိုလို့ရှိရင်ပူသွားအေးသွားတာကိုသိအာပြင်ကလေဝင်လာတဲ့အချိန်ခါမှာကုလညာသူတို့အေးတဲ့အချိန်ခါမျိုးဆိုလို့ရှိရင်အေးတဲ့ထိတွေ့လေးပေါ့အေးတဲ့သဘောတရားလေးခံစားလိုက်ရတယ်သိလိုက်ရတယ်အေးသွားတယ်ဆိုတော့အေးသဘောသည်ယုတ်တရားအေးသွားတဲ့သဘောတရားသည်ဘာတရားအေးသွားပါတယ်လို့သိလိုက်တာသည်ဘာတရားကဲကိုရင်းကနေပြီးတော့အသက်ငွေ့ငွေ့ပြန်ထုတ်လိုက်တဲ့ခါမှာနွေးသွားတယ်ပူသွားတယ်ဆိုတော့ရှင်နေလေးဖြစ်လာနိုင်တယ်နွေးသွားတယ်ဆိုတာဒီလေဘာတရားရုပ်တရားနွေးသွားမှသိလိုက်တာဒီကဲဒါလည်းပဲရှိလို့မရဘူးလားကိုမှဖြစ်တဲ့သဘောတရားကိုဂယုစိုက်ကကြည့်နာသီးပြာနှာခေါင်းများမှာဂယုစိုက်ကကြည့်လိုက်ချိန်မှာပူနွေးတဲ့သဘောအေးတဲ့သဘောတွေသိတာထင်ရှားနေလိမ့်မယ်ပူနေနေတဲ့သဘောအင်းနေတဲ့သဘောသည်ယုတ်တရားသိတာကနန္တရားကဲတချို့ကြတော့အသက်ရှူတဲ့အချိန်ကမှဘုန်းတော်ပရိသတ်လှုပ်တလို့ရွေ့တလို့လေးသိတယ်ရှူသိမ့်လိုက်တော့ဒီနှာသီးများနှာခေါင်းများလေးမှာလှုပ်သွားတယ်ကဲတိုင်းပြီးခိုင်းပြီးသွားတော့လေတွန်းကပြီးတော့ဝင်သွားတဲ့အချိန်ကမှတွန်းတာလည်းသတိမထားမိဘူးတိုက်တာလည်းပဲဂရုမစိုက်မိဘူးဒါပေမဲ့သတိသာသာလေးဖြစ်စီပေါ့မသိမသာလေးဖြစ်စီလုတ်တလို့လေးဖြစ်သွားတယ်လို့သိသွားလို့ရှိရင်ဘုန်းတော်ပြိဿလုတ်တာဒီလေးပဲယုတ်တရားလုံမှန်းသိနေတာနန္တရားရှုလို့မရဘူးလားရသည်ဒါအသက်ရှူတဲ့အချိန်မှာရှုနည်းပေါ့သက်ရှူတဲ့နေရာမှာဘလုံးမအာယုံပြုလို့မရဘူးရှုလို့မရဘူးဆိုလို့ရှိရင်ယင်မှာတတိတိနဲ့တုံနေခုံနေလှုပ်နေပါလိမ့်မယ်ဘုန်းကြီးတို့ပြောမယ်ဆိုလို့ရှိရင်နှလုံးခုန်တယ်ပေါ့တက်ရှိတဲ့အချိန်ခါမှာယမမှာတတိတိနဲ့မခုန်လားအဲဒီတတိတိနဲ့တုံခုန်လှုပ်နေတဲ့သဘောတရားကိုမြင်တွေ့ရင်တုံနေတာခုန်နေတာလှုပ်နေတာဒီဘာတရားကတုံနေတယ်လို့ပြီးလိုက်တယ်ဘာခေါ်မယ်နန္တရားလှုပ်သွားတယ်လို့ပြီးလိုက်ရင်နန္တရားနော်တုံသွားတယ်ခုန်သွားတယ်လှုပ်သွားတယ်ဆိုတာကယုတ်တုံမှန်ခုံမှန်လုံမှန်သိနေတာကနာရှုရပါနှမျိုးအဲအဲ့နှမျိုးပဲရှုရမှာပဲအများကြီးလိုက်ပြီးတော့ရှားနေရတာမဟုတ်ဘူးရှားပြီးတော့ရှုနေရတာမျိုးလည်းမဟုတ်ကိုယ်အယုံမှာပဲတရားထင်ရှားကလေးထင်ရှားရာကိုကြည်နော်ကိုယ်သိစိတ်ထဲမှာဘယ်ဟန်ကပို့ပြီးတော့ရှုကောင်းတယ်လေပေါ့ဘယ်ဟန်မှအသာပို့ဆင်ပြေတယ်လေကြည်ထင်ရှားရာကိုရှုမှတ်နေရမယ်တဲ့ကိုယ်ပေါ်မှာထင်ရှားရင်ယုတ်တရားစိတ်မှာထင်ရှားရင်နန္တရားအဲ့ဒါလုံရင်ချုပ်ပဲဒါလေးမှတ်ကိုယ်မှာထင်ရှားယုတ်တရားရှုပွားနေရမည်ကိုယ်မှာထင်ရှားယုတ်တရားရှုပွားနေရမည်ကိုယ်မှာထင်ရှားယုတ်တရားရှုပွားနေရမည်ကိုယ်မှာထင်ရှားတာဘာတရားကဲကိုယ်မှာထင်ရှားတယ်ဆိုတော့ကိုယ်မှာပြန်ကြည့်ခါရကြလို့ရှိရင်ဘုန်းကြီးတို့ဒီကိုယ်ခန္ဓာမှာပြင်းပြင်းထန်ထန်သိသိသာသာဖြစ်လာတဲ့အခြေအနေလေးတွေရှိညောင်းတယ်ပေါ့ကြိုက်တယ်ပေါ့ထုံတယ်ပေါ့မဖြစ်တတ်ဘူးလားကဲခုနည်းနည်းကြာကြာလေးထိုင်လိုက်တဲ့အခါမှာခန္ဓာကိုယ်အောက်ပိုင်းမှာပူလာတယ်။ခြေထောက်တွေကထုံလာတယ်၊ခြေထောက်တွေကကျင်လာတယ်။ဖြစ်ဘူးလား။ကဲထုံနေကျင်နေတာဘာတရား။ဘာလို့ယုတ်တရားလို့ပြောလဲ။ကိုယ်မှာထ ထင်ရှားတယ်ကိုဆိုတာအခုဥကောင်းကနေပြီးတော့ခြေများတိုင်အောင်ပေါ့เนาะဒီခန္ဓာကိုကောင်းမှလည်းဖြစ်ခြင်းဖြစ်မယ်ဆဲမှလည်းဖြစ်ခြင်းဖြစ်မယ်လက်ဘေးမှဖြစ်ခြင်းဖြစ်မယ်လက်တွေစောက်တွေမှလည်းပဲဖြစ်ခြင်းဖြစ်မယ်ဘယ်တရားထင်ရှားလဲပေါ့တခါတည်းကျရင်စူးနေတာအောင့်နေတာတခါတည်းကျရင်ညောင်းနေတာကန့်နေတာတခါတည်းကမှနာနေတာကျင်နေတာဒီသဘောတရားတွေကိုယ်မှမဖြစ်တတ်ဘူးလားကိုယ်မှထင်ရှားတဲ့သဘောတရားတွေဘာတရားကဲမမေ့နဲ့အဲ့ဒါတော့မလွတ်ပြအောင်နော်ကိုယ်မှထင်ရှားရုပ်တရားကိုရှုရမယ်ဆိုစိတ်မှထင်ရှားနံတရားရှုပွားနေရမည်စိတ်မှထင်ရှားနံတရားကျူပွားနေရမည်စိတ်မှထင်ရှားနန္တရားကျူပွားနေရမည်စိတ်မှထင်ရှားတာဘာခေါ်နန္တရားကဲစိတ်မှထင်ရှားလို့ဆိုတော့စိတ်ဒီပါလို့တော့တည်တဲ့လောက်ကိုလောက်ပြီးကဲစိတ်ကနေပြီးတော့ဘုန်းကြီးပြိသတခုလေးဖြစ်သွားပြီးကိုယ်ပေါ်မှာသေဆုံးတရားထူကြတဲ့ရှင်နေလေးပေါ့တိတိတသားလေးဖြစ်သွားပြီဆိုလို့ရှိရင်သိလိုက်တယ်။ဘာကသိတာလဲ?စိတ်ကသိတာ။ဒီကိုကြီးဘုန်းကြီးပြိဋ္ဌာအသိမရှိဘူးနော်။တကယ်လို့သာဒီခန္ဓာကိုယ်မှာဘုန်းကြီးပြိဋ္ဌာအသိစိတ်သာကင်းမဲ့နေပြီဆိုရင်နဲ့သူ့မှာဘာအသိမှမရှိတော့တချို့သတိလင်းမိန်မျောနေတဲ့သူတွေကဲသိဆုံးကွယ်တော်သွားတဲ့သူတွေမှာကြီးဒီခန္ဓာကိုယ်ကြီးမရှိဘူးလား။ကဲကောင်းပြီဒီတော့ခဏကထိုင်ကရှုမှတ်နေတဲ့နေရာထိုင်ရင်လည်းရှုနေချိန်မှာကိုယ်ပေါ်မှာညောင်းညာကြိုက်ခဲနေမယ်နာကျင်မယ်ညောင်းလိုက်တာတခါလေကြလို့ချင်းထိုင်ရင်မရှိတော့ဘုန်းကြီးတို့တဏှာကြီးထိုင်နေဆိုရင်ပဲတော်ကြီးကိုညောင်းလာနော်ညောင်းနေတာဒီပါတရားညောင်းနေလို့သိတာကဲခြေတော့မှထုံလာတယ်ဒီစတော့မှာအောက်ပိုင်းကထုံနေပြီကျင်းနေပြီဆိုပြီးတော့ကျင်းလိုက်ထုံနေကျင်းနေတာဒီဘာတရားသိတာလားကဲခက်တာပါလားဘာကိုကြည့်မယ်ကိုယ်ကိုယ်နဲ့စိတ်ကိုပဲကြည့်เนาะကိုယ်ခန္ဓာပဲကိုယ်ပြန်ကြည့်ပေါ့တရားထုတ်တဲ့နေရာမှာဘုန်းကြီးပြိဋ္ဌာန်ပြင်ကိုကြည့်ရတာမဟုတ်ဘူးအတွင်းကိုကြည့်ရပြင်မှာဘာဖြစ်နေလဲဘုသူတွေဘာလှုပ်ရှားနေလဲဘုသူတွေဘာပြောနေလဲဘာလုပ်နေဘာကြိုက်နေကြလဲဒါကိုကြည့်ရမှာမဟုတ်ဘူးကိုယ်ခန္ဓာထဲမှာဘာတွေဖြစ်နေလဲဘာတွေလှုပ်ရှားနေလဲဘလို့ရှင်နေတွေပေါ်နေသလဲအဲ့ဒါကိုကြည့်ရမှာအပြင်ကြည့်တာလားအတွင်းကြည့်တာအေးအတွင်းသဘောကိုသိမှပြင်ပရဲ့ကိစ္စတွေကိုနားလေဒီခန္ဓာရဲ့ဖြစ်စဉ်ခန္ဓာရဲ့အနေထားသိသွားလို့ရှိရင်ဘုန်းကြီးပြိဿတလောကလုံးအကြောင်းကိုသိသွားတာပဲနော်ဘာလို့လဲဆိုလို့ရှိရင်ဒီကမ္ဘာလောကကြီးတစ်ခုလုံးဒီကျုံနဲ့နန်းဒီနှစ်ခုနဲ့သာဖွဲ့စည်းထားတဲ့လောကသကြာဝဠာကြီးတစ်ခုလုံးကမ္ဘာကြီးတစ်ခုလုံးလိုက်ကြည့်လိုက်ရင်ဘာပဲရှိလဲကျုံနဲ့နန်းပဲရှိတယ်ခုယောဂီတွေကြည့်နေတာလဲဘာနဲ့ဘာကြည့်လဲကဲကိုယ့်ရဲ့ယုံနာအကြောင်းကြည့်ရင်တ냐ယုံနာအကြောင်းလည်းမသိဘူးလားကို့မှာဒီသဘောတရားရှိတယ်ဆိုသူ့မှာလည်းဒီသဘောပဲရှိတာဒီကမ္ဘာကြီးတစ်ခုလုံးလည်းပဲဒီသဘောပဲရှိတာပဲဆိုတော့ဟုတ်ဝေးကြီးကိုကြောက်မကြည့်နဲ့လိုက်ပြီးတော့မရှာနဲ့ပေါ့နော်တရားရှာရင်ဘာမှရှာမယ်ခန္ဓာထဲမှာပဲရှာရုပ်ခန္ဓာနဲ့နာမ်ခန္ဓာခန္ဓာလို့ပြောရင်ရုပ်ခန္ဓာနာမ်ခန္ဓာပေါ့တရားလို့ပြောမယ်ဆိုလို့ရှိရင်ဘာနဲ့ပါရုပ်တရားနဲ့နာမ်တရားတခါလေကြားရင်ဘုန်းကြီးတို့ပြိဿသဘောလို့သုံးတယ်ရုပ်သဘောနဲ့နာမ်သဘောဘယ်နှခုလဲအေးအဲ့ဒါကိုပဲမပြန်မလန်းစွာကြည့်နေမယ်အစမ်းမပြားကြည့်နေရမယ်နော်ဘယ်ဟာကရုပ်လဲဘယ်ဟာကနာမ်လဲရုပ်ဒီဘယ်လိုသဘောရှိတယ်နာမ်ဒီဘယ်လိုသဘောတရားရှိတယ်လို့အစမ်းမပြားကြည့်နေတာတရားလုံးကိုအာထုတ်နေတာဒါကြံပြင်းဘုန်းတော်ပြိဿတလို့ဆိုရင်နားလေသွားပြီဘာနဲ့ပါကိုရှိရမှာလဲယုံတဲ့နာမ်နော်ဆိုတရားထိုင်ရပ်သွားမယနာ၄ပါးဆက်အောင်ရှိရမည်လျောင်းဆိုင်ရပ်သွားမယနာ လေးပါးဆက်အောင်ရှိရမည်လျောင်းထံရပ်သွားမရနာလေးပါးဆက်အောင်ရှိရမည်လျောင်းနာရေရတ္တာရေထိုင်နာရေသွားတာရေတနေ့တနေ့ဘုန်းကြီးတို့အနိအထားလေးမျိုးနဲ့ပဲလှုပ်ရှားနေကြနေ့တိုင်းနေ့တိုင်းကြည့်လိုက်ပါသည်ဘလို့များပဲပုံစံနဲ့များနေသလဲထိုင်တဲ့ချိန်မှာထိုင်နေပေါ့ရက်တဲ့ချိန်မှာရက်သေးနော်ညောင်းလာပြီဆိုလို့ရှိရင်ဘုန်းကြီးတို့ပြိတ္တလျောင်းနေလေလျောင်းနေပေါ့ဒါမှမဟုတ်ရင်လည်းပဲတဏှာကတဏှာကိုနော်ရေရှားသွားလာနေကြတယ်လှုပ်ရှားသွားလာနေကြတယ်အဲ့ဒါကိုဣရိယာပုတ်၄ပါးလို့ပြောပါသေး။လျောင်းထိုင်ရပ်သွားဘယ်နှမျိုးပုံစံဘယ်နှမျိုးလဲ။ကဲဒီဣရိယာပုတ်၄မျိုးသည်အမြဲတမ်းကိုပြောင်းလဲပြီးနေရတဲ့ခန္ဓာကိုယ်ဒီအနေထား၄မျိုးနဲ့ဖွဲ့စည်းပြီးဆောက်ထားတဲ့ခန္ဓာကိုယ်ပေါ့။နေထား၃မျိုးတည်းနဲ့ဣရိယာပုတ်၃မျိုးတည်းနဲ့သာဘုန်းကြီးပရိသတ်တားရှိနေရမယ်ဆိုလို့ရှိရင်အမတန်မှပင်ပန်းတယ်အမတန်မှဆင်းရဲတယ်မခံနိုင်ဘူးတနည်းကုန်မလုံနဲ့မရနဲ့မသွားနဲ့မလျောင်းနဲ့ထိုင်ရွေးနေမိုးလင်းကနေမိုးချုပ်ငုတ်တုတ်သာထိုင်နေဆိုလို့ရှိရင်ထိုင်နိုင်လားထိုင်နိုင်ဘူးထိုင်လာလို့ရှိရင်လေထိုင်ကြရင်လေညောင်းတယ်ကြိုက်တယ်ပင်ပန်းတယ်ပေါ့အဲ့တော့မထိုင်နိုင်တဲ့ချိန်မှာဘုန်းကြီးတပည့်တော်ဘာလုပ်ပေးရလဲရက်ချင်းရက်ပေးရသွားချင်းသွားပေးရလျောင်းချင်းလျောင်းပေးရအဲ့လိုသတ္တသတ္တဖြောင်းအမြဲတမ်းဂိယုတ္တဆိုင်နဲ့နေရတဲ့ခန္ဓာကိုယ်ဒါတော့တရားအလုပ်ကိုအားထုတ်ပြီဆိုတော့လည်းပဲဒီခန္ဓာကိုယ်ရှိနေတဲ့သူတွေမှာဘုန်းကြီးတပည့်တော်ကဲအမြဲတမ်းမိုးလင်းကနေမိုးချောအရာငါထားတဲ့ချိန်ကနေအိပ်ကြော်တဲ့ဒီထိုင်နေဆိုလို့ရှိရင်ထိုင်နိုင်မှာထိုင်နိုင်ဘူးဘယ်သူမှမနေနိုင်ဘူးနော်အဲ့တော့ရက်ပင့်တဲ့အချိန်ခါမှာရရအနည်းဆုံးဘုန်းကြီးတို့တဏှာကနေတဏှာသွားတော့မယ်ဆိုလို့ရှိရင်ထံရကထမတ်တတ်မရရဘူးလားခြေလမ်းမနှမ်းခင်မှာမသွားခင်မှာမတ်တတ်ရတဲ့အဲ့ဒီအချိန်ခါမှာခြေထောက်နဲ့ကျန်းပြင်နဲ့ထိနေလိမ့်မယ်ခြေထောက်နဲ့ခြံနဲ့ထိမယ်ပေါ့ခြေပွားနဲ့အောက်ကအခင်းတစ်ခုခုနဲ့ထိမယ်ထိတဲ့အချိန်ခါမှာဗတ်စ်လေးလို့ကြည့်လိုက်ထိနေတဲ့အချိန်ကထိနေခိုင်းမှာပါဖြစ်နေမယ်အပေါ်ခန္ဓာကိုယ်ရဲ့အလေးကြီးဖြိထားတော့လေးတဲ့သဘောမရှိဘူးလားလေးနေတာဒီပါတရားလေးမှန်းသိတာကဖြိထားတဲ့အချိန်ကမှဘုန်းကြီးတို့ပြိဿအောက်ကကျန်းကမာတယ်ဆိုလို့ရှိနေပဲမာတဲ့သဘောတရားမပေါ်ဘူးလားမာတာဒီပါတရားမာတယ်လို့သိလိုက်တာကရည်သေးသွားနေပြီဆိုလို့ရှိရင်အေးတယ်ပေါ့အေးတာပါတရားအေးမှန်းသိတာအဲ့နေရီကြည့်ကြည့်တာပူတဲ့ချိန်ကမှမြကြီးကလည်းပူနေတယ်ဖနက်ကလည်းပူနေတယ်အဲ့ခါမှခြေပွားပါဖြစ်လာတော့ပူလာတယ်ပေါ့ပူလာတာဒီပါတရားပူမှန်းသိတာနန္တရားဓမ္မတက်ရလိုက်တာနဲ့ဘုန်းကြီးတို့ပြိတ္တဓာတ်ပြီးပေါ်လာလိုက်တယ်နော်ကဲအဲ့လိုမှမဟုတ်ဘဲနဲ့ညောင်းလို့ဆိုပြီးတော့ကြာကြာလေးရက်ကအာထုတ်ခြင်းပဲရက်တဲ့အနေထားနဲ့ပြင့်ညင်တယ်ဆိုလို့ရှိရင်လည်းပဲဒီခန္ဓာကိုယ်ကြီးမယိုင်လဲသွားအောင်ရှင်းလည်းပဲကုန်းမသွားအောင်နောက်လေးလမ်းမသွားအောင်ဘယ်ဘက်ဒီညာဘက်ဒီတင်းဆောင်ပြီးတော့မသွားအောင်တို့ထိန်းနာပြီးတဲ့သဘောတင်းနာပြီးတဲ့သဘောတွေတွေ့ရလိမ့်မယ်ထိန်းနာတာဒီရုပ်တရားထိန်းနာပါလားဒီခန္ဓာကိုယ်ကြီးမငြိမ်နေအောင်ခြေစလုံးကြွက်သားတွေကထိန်းနေရတယ်ဒီကုလုံးမှရှိတဲ့အကျိုးရှင်တွေထိန်းနေရတယ်ပေါင်းနေခါးတွေမှာဘုန်းကြီးတို့ပြိဿဒီခန္ဓာကိုယ်ရဲ့ weightပဲလည်းညောင်ပေါ်ညအောင်ပေါ်ထိန်းချောင်းပေးရတဲ့သဘောရှိနေတယ်။အဲဒီထိန်းပေးတာဒီဗတ္တရားယုတ်တရားထိန်းတယ်လို့သိတာဒီနန္တရား။ကဲမတ္တရချိန်မှာဒီဘဝရှင်နေကိုခန္ဓာရဲ့ရှင်နေကြည့်ပြီးတော့အာထုတ်လို့မရဘူးလား။အဲ့လိုလေးမှတ်ပေါ့။နတ္တကရှိကိုသွားမယ်တဲ့တဏှာကနေတဏှာကိုသွားပါလိမ့်မယ်။ခြေလန်းလန်းကသွားတဲ့ချိန်ကမှခြေဆုံးမှန်မှန်ရက်နေရာကနေခြေထောက်တစ်ဖက်ကိုမြောက်တင်ပါလိမ့်မယ်ကြွတင်ပါလိမ့်မယ်เนาะခကြီးတစ်ခုသွားမယ်ဒါမို့လို့ရှိနေပဲကွာဝေးတစ်ခုကိုဘုန်းကြီးတို့ပြိဿညောင်းအောင်သွားမယ်ဆိုလို့ရှိရင်ဥဆုံးလောက်ရတာဒီတော့ကြွတယ်ပေါ့ဒါတော့ဘာလို့က
ွားလိုက်တဲ့အချိန်ကမှဒီစရောက်ကြီးတစ်ခုလုံးပေါ့အပေါ်ရောက်လာအောင်မတင်ရတော့လေးတဲ့သဘောတရားမရှိဘူးလားလေးတာဒီမတရားလေးမှန်းသိလိုက်တာနန္တရားခဲကြွားလိုက်တဲ့အချိန်ခါတဲ့ဒူးကောင်ကွေးသွားအပေါ်ကမတင်လိုက်တဲ့အချိန်ကမှဒူးကကွေးသွားတယ်အဲ့ဒီအချိန်ကမှဒူးကောင်ရဲ့အပြင်ဘက်ကကြိုးလေတင်းသွားတယ်အပြင်ဘက်ကကြိုးလေကညော့သွားတယ်ခောက်သွားတယ်ပေါ့တင်းသွားတာဒီရုပ်တရားတင်းသွားတာပါယော့သွားတာတင်းလေရုပ်တရားတင်းနေယော့တယ်ဆိုတာကိုဘိန်းတော်ပြိတ္တအပိစိတ်လေးနဲ့တိလိုက်တယ်။အော်ခြောက်ကျော်တွေယော့သွားပါလားခြောက်ကျော်တွေတင်းသွားပါလားလို့တိလိုက်တာကဘာတရားနန္တရားကြွားတဲ့အချိန်ခါလေးမှာနော်ကြွားတဲ့အချိန်ခါလေးမှာ၄တောင်ခုနကတင်းတာယော့တာကိုကြည့်အဲ့ဒီအချိန်ကြီးကနေပြီးတော့အသေးစိတ်ပြောမယ်ဆိုလို့ရှိရင်ဒီကိလန်ရှေ့ကိုရောက်အောင်လို့ဘုန်းကြီးတပည့်သားတရွေ့ရွေ့နဲ့မလှမ်းရအောင်လားလှမ်းတော့ခြေတော်ကြီးဒီတိုင်းနေလာရွေ့သွားလားရွေ့သွားတာဒီဘာတရားရွေ့သွားတယ်လို့သိလိုက်တာကဲပြန်ချမယ်ချလိုက်ပြီဆိုတော့ခဏကထိန်းထားတဲ့အလေးကြီးနော်ထိန်းထားတဲ့အနေထားကနေပြီးတော့တွက်ချလိုက်ပြင်းနာရကနေပြီးတော့ဘုန်းကြီးတပည့်သားပြန်လျှော့ပေးလိုက်အဲ့တော့ဘာဖြစ်တော့ပော့သွားတယ်ပေါ့ပော့သွားတာဒီဘာတရားပော့ပါတယ်လို့သိတာနန္တရားအဲအားစိုက်ထားရကနေပြီးတော့ကျော့လိုက်တယ်ပေါ့ကျော့လိုက်တော့ဒီပြောရှင်တွေဘုန်းကြီးပြိဿညော့သွားတယ်ပြော့သွားညော့သွားတာလေယုတ်ပြော့သွားတာလေယုတ်ယောမန်းပြောမန်းကိုသိတာဒီနံကဲခြေဘွားနဲ့ကျမ်းမြင်းနဲ့အထီးဒီခြေဘွားနဲ့လူကြီးနဲ့အထီးဒီခန္ဓာယဉ်နေစဉ်ကာလမှာတဲ့ဖြီးတဲ့မြညာဖြီးတဲ့အချိန်နေရှုမှတ်ရသလိုပဲကိုခြေတော်နဲ့မြေကြီးနဲ့ဖြီးတဲ့ချိန်ကမှဖြစ်ပေါ်လာတဲ့သဘောတရားကိုရှုမှတ်ရမယ်သိရမယ်ကျဉ်ဉဏ်တန်တန်မာတဲ့မြညာကိုနင်းမိတယ်ဖြီးမိတယ်ဆိုလို့ရှိရင်မာတဲ့သဘောပေါ့ပျော်ပြောင်းလူညံ့တာကိုဖြီးတင်းမိတယ်ဆိုရင်လည်းပျော်တဲ့သဘောတွေပေါ်လာနိုင်မယ်မာရသဘောပြောတဲ့သဘောဒီရုပ်ပါမာရပြောတယ်လို့သိတာဒီနံပူတယ်ဤတယ်ဆိုတာဒီရုပ်ပူမှန်းဤမှန်းသိတာဒီနံတလန်းချင်းတလန်းချင်းအဲ့ဒါအေးစီစီပေါ့တလန်းချင်းနဲ့ဘာဖြစ်လဲဒီစီလန်းမှာငါခန္ဓာကိုယ်ရဲ့ရှင်နေဘာဖြစ်သွားလဲငါစိတ်ရှင်နေဘယ်လိုသိလိုက်တယ်လဲဒါလေးဘုန်းကြီးတော်ပြိတ္တချာပြရမယ်ပေါ့ဒါလေးသတိထားပြီးတော့ကြည့်ရင်တလန်းချင်းတလန်းချင်းစဉ်းညာချောင်းနော်ဒီမှာတနိုင်ထိုင်ပြီးလို့ရှိရင်နိုင်ွက်အချိန်ခါပြီးဘုန်းကြီးတို့ပြိဿဈဉ္ညာတွားရမယ်အချိန်နိုင်ွက်ဒီပါလုံးမဲ့ခြင်းနဲ့ထိုင်ရင်တစ်ချိန်နဲ့တစ်ချိန်ကြားမှာဘုန်းကြီးတို့နိုင်ွက်ထားပြီးပါလေအဲ့ဒီအချိန်ဒီလမ်းလျှောက်ပြီးတော့ရှင်းမှန်ရမယ်အချိန်ဈဉ္ညာတွားပြီးတော့ရှင်းမှန်ရမယ်အချိန်ပေါ့ဒီတမိုင်းပေါ်မှာပဲရှိရှိဒီလမ်းပေါ်မှာပဲရှိရှိတမိုင်းပေါ်မှာလည်းပဲအဲ့ဒါရှောင်းရင်းနဲ့ရှင်းလို့ရတယ်လမ်းပေါ်လည်းတွားရင်းနဲ့ရှင်းလို့ရဒီတိုင်းအမတ်တမဲတော့ခြေလမ်းမလှမ်းရဘူးခြေလမ်းလမ်းတော့မယ်ဆိုရင်လှမ်းနေတဲ့စိတ်ဖြစ်လာနိုင်တယ်လှမ်းနေတဲ့စိတ်ကိုလှမ်းရှုလိုက်ပေါ့လှမ်းနေတာဒီနံပြေးသွားတာကယုတ်ကဲလှမ်းနေတဲ့စိတ်ဒီနန္တရားခန္ဓာကပေါ်ပေါက်လာတဲ့အခြေအနေလေးတာပေါ်တာတင်းတာတောက်တာပူတာအေးတာဒီဗန္တရားယုတ်တရားဒါလို့ရှုလို့လည်းပဲမရအောင်လားအဲ့ဒါဈဉ္ညံသွားတဲ့ချိန်ခါမှာရှုနည်းပေါ့နောက်ညာပဲအဲ့ရဝင်ကနီးကာလမှာကိုနေရကိုအဲ့ရမှာလေးလျောင်းကအနားယူပါလိမ့်မယ်လေးလျောင်းပြီးတော့နေတဲ့ချိန်ခါမှာသောသောကထိုင်ရင်းနဲ့နာသီးပြနှာခေါင်းများမှာရှုသလိုရှုမှတ်ပါနာသီးပြနှာခေါင်းများမှာရှုတာလေးပြန်အာယုံပြုလေးတိုးဝင်လာတဲ့တိုးထွက်သွားတဲ့တွန်းကန်နဲ့ပူတဲ့ဤတွေဒါပြန်ရှုလို့မရဘူးလားအေးလုံရင်းချုပ်တော့မှတ်ထားလိုက်ကိုမှထင်ရှားပါတရားသိမှထင်ရှားအဲ့ဒီသဘောတရားလေးကိုပဲကြည့်ပြီးတော့ဣရိယာပုတ်၄ပါးကိုနေကိုထားပုံစံ၄မျိုးနဲ့အဆက်မပြားရှုမှတ်နေမယ်ဆိုရင်လည်းအလွယ်တကူတရားရလာပါလိမ့်မယ်နောက်တရားရဲ့စိတ်တွေပြန်မယ်တွင်မယ်ဟိုရောက်ဒီရောက်သွားမယ်ဟိုကြောင့်ဒီကြောင့်စဉ်းစားမယ်ပေါ့စိတ်ပြန်နေရင်ဘိန္ဒပရိသတ်ပြန်ရှုလိုက်ပြန်မယ်နေတဲ့စိတ်ကြီးနံပေါ့ဟိုကြောင့်ဒီကြောင့်တွေးနေတယ်ဆိုရင်တွေးတော်နေတဲ့စိတ်ဒီနန္တရားကြံစည်နေတယ်ဆိုရင်ကြံစည်နေတဲ့စိတ်ဒီနန္တရားလို့အဲ့လိုပြောင်းတိုင်ရသွားမယနာပဲ ဆုသွားမယ်အဆက်မပြတ်ဆုနေမယ်ဆိုရင်တဲ့ယောဂီပုဂ္ဂိုလ်တို့ညာရှင်လိုချင်တဲ့တရားသူတရားမြတ်ကိုမကြမ်းမီအချိန်တော်တွင်ရပါလိမ့်မယ်အသိဉာဏ်ကြီးပွင့်လင်းလာပါလိမ့်မယ်လို့အဲ့ဒါဘုန်းကြီးတို့အထုံးဤရှင်တရားဟောကြားပေးပါလေဒီပုံစံဒီနည်းတိုင်းရှင်းပြန်ပွားများအထုံးနိုင်ရသဖြင့်ဒုက္ခသတ်သိငြိမ်းရာမှန်ဉာဏ်ိဗ္ဗံကိုလင်းမြန်စွာလည်းကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းလို့ဆုတောင်းရင်းနဲ့ပဲတရားမိကုန်ထုတ်ကြသို့ဗောဓိယပစ္စယဟောတုဣဒံသောပုညမင်္ဂလံပုညဗာကံသူလည်းဗန္ဓုပမောတံသူသတိဝကံနောမိမြတ်သာတိပါရမီယင်ပြုသံတိတုသရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြန်ဟောကြား၍ပွားများဖြင့်ပြန်ဖန်မှန်ကြုကဝအတုယတိကုသိုလ်ပုညမင်္ဂလာတိဘောဓိညာသစ္စာလေးအင်္ဂနေစဉ်ကိုပြန်ရှင်းသုခတောပုရိပံဘောဓိညာဤပစ္စယဥပနိတယမြညာတစ်ပြည့်မောက္ခညာကြောင့်ကောင်းမြတ်တဲ့ထောက်ပံ့သည်ဟောတုရှင်သည်မတွေ့ဖြစ်ပါစေသည်ဣဒံပုညဗာကိသဗုဒ္ဓံဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြန်ဟောကြား၍ပွားများဖြင့်ပြန်သာမန်ကျုပ်တော်အတရသည်ကုသိုလ်ပုညမင်္ဂလာဤပုဗ္ဗင်္ဂကိုလည်းသတေဝကကပမနေသညဝိနည်းများစွာတတဝါအနန္တမန္တမြတို့သည်သူလည်းဗန္ဓုရှင်လန်းကြည်မြေဝါခွန်းပုံစီတေတကဲ့သို့ဒီဒီငွေစိတ်မှထုံးရဲ့အိဋ္ဌယုံတွေ့တို့လုံးမောကြည်နုကိုပိုင်ရယူနိုင်ကြပါစေကုန်သတည်းသူလာတာကိုစီကိုစီလုံးညီရွှေစီသာရှင်ပြုံးအလုံးမြတ်သူရယူကြကုန်ပြီ၍သမောတံသူကိုစိတ်နှပြလို့စားပြီးပြေခါတွင်မှဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါသမောတံသူလူပြည်ရမကနာပြည်မှဆက်တွယ်လျက်ထဲနေပြမရှင်လုံးမောပြတဲ့ကပါတော်အောင်သတ္တဟုံမြန်မြန်မောက်ပြီးလျင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါကပြုလျင်သာဓုတံအောင်မြတ်ဖြစ်အောင်ဘိတ်ဘိတ်တော်လောင်းနိုင်ကြပါစေကုန်သတည်း